ဗီယက်နမ်နိုင်ငံဟာ2020ခုနှစ်တည်းအရှေ့တောင်အာရှနိုင်ငံတွေထဲမှာစီးပွားရေးအလျင်မြန်ဆုံးတိုးတက်လာလိမ့်မယ်လို့ဗြိတိသျှပိုင် HSBC ဘဏ်အုပ်စုကခန့်မှန်းပါတယ်။တရုတ်နဲ့အမေရိကန်တို့ကြားကုန်သွယ်ရေးစစ်ဖြစ်နေချိန်မှာဗီယက်နမ်ကဂျားကနေအကျိုးအမြတ်ရခဲ့တာဖြစ်ပြီးဝန်ဆောင်မှုလုပ်ငန်းကြောက်ရောပို့ကုန်တွေကြောက်ပါဒီနှစ်တည်းစီးပွားရေးတိုးတက်မှုနှုန်း900%နှုန်းထိဖြစ်ခဲ့တယ်လို့ HSBC စီးပွားရေးပညာရှင်ယွန်လွီးကပြောပါတယ်။ဒါပေမဲ့ဗီယက်နမ်ဟာကုန်သွယ်ရေးအကာအကွယ်ပေးမှုနဲ့ငွေကြေးဖောင်းပမှုမှာစီးပွားရေးအန္တရာယ်ဆက်ရှိနေသေးပဲလို့သူကဆိုပါတယ်။တိုင်းပြည်မှာဝက်တုတ်ကွေးအန္တရာယ်ကြောင့်ဝက်သားဈေးမြင့်တက်ပြီးငွေဖောင်းပမှုတိုးတက်လာတာကလူရေတန်းတရာနီးပါးရှိတဲ့ဗီယက်နမ်မှာစားသုံးကုန်ပစ္စည်းတစ်ခုအပေါ်စီးပွားရေးကမှီတည်နေတယ်ဆိုတာပြနေရရောက်တယ်လို့ထောက်ပြပါတယ်။ဒါအပြင်အရှေ့အလယ်ပိုင်းဒေသတင်းမာမှုကြောင့်လောင်စာဈေးဈေးမြင့်တက်လာခဲ့ရင်ပြည်တွင်းမှာငွေကြေးဖောင်းပမှုကြုံလာရမှာကိုလည်းဗီယက်နမ်တွေစိုးရိမ်နေကြပါတယ်။